အောက်ရီလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာဖွဲ့စည်းတရားဖြစ်တဲ့ Transparency International ကနေကမ္ဘာတဝန်းနိုင်ငံတွေအကြားအောက်ရီလိုက်စားမှုအခြေအနေစစ်တမ်းတရက်ကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ရမှာအောက်ရီလိုက်စားမှုအမြင့်တွင်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအဆိုးဆုံးစီးရင်မှာရှိနေပြီးတော့ Haiti နိုင်ငံပြီးရင်ဒုတိယအဆိုးဆုံးနိုင်ငံဖြစ်နေပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေအနေဖော်ပြချက်ကိုအသေးစိတ်ပြောပြပါလားကိုတောင်းညွန်ရေ
ဟုတ်ကဲ့ပါကိုကျော်သိန်းအခုထုတ်ပြန်တဲ့ Transparency International ရဲ့နိုင်ငံအလိုက်အကျင့်ပြည့်အခရီးလည်ဆောင်မှုအခြေအနေစစ်တမ်းနဲ့နိုင်ငံပေါင်း163နိုင်ငံကိုဖော်ပြထားရမှာမြန်မာနိုင်ငံဟာအောက်ဆုံးအမှတ်စဉ်160မှာရှိနေပါတယ်ဒီစင်းမှာပါတဲ့မြန်မာနိုင်ငံရဲ့အဆင့်နဲ့ပတ်သက်လို့ Transparency International ရဲ့ Asia Pacific Data Director Pascal Sabe က VOE ကိုခုလိုပြောပြပါတယ
် Myanmar is scoring 1.9 now it's obviously
မြန်မာနိုင်ငံရဲ့လက်ရှိအဆင့်ကတော့ပေးမှတ်ဆက်မှတ်ထဲက7.9မှတ်ပါဒါဟာအာရှပစိဖိတ်ဒေသနိုင်ငံတွေအကြားအနည်းဆုံးအမှတ်အဆင့်ဖြစ်ပါတယ်ဒေသအတွင်းမှာတော့ပါကစ္စတန်ကမ္ဘောဒီးယားဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ဟာအဆိုးဆုံးစီးရင်မှာပါဝင်ပါတယ်လို့သူကပြောသွားတာပါဒီအစီအစဉ်လာကိုဘယ်လိုမျိုးအချက်လက်တွေဘယ်လိုမျိုးစစ်တမ်းတွေနဲ့အခြေပြုရေးထားတာလဲလို့ Mr. Pascal Sabe ကိုကျွန်တော်မေးကြည့်ပါတယ
် The CPI is it's a composite index it's like a survey
ဘာဝါမြင့်တွင်နေတဲ့အခရီးလည်စားမှုဆိုင်ရာဒီနိုင်ငံအလိုက်စင်းထုတ်ပြန်ချက်ဟာအာရီလေဆာမှုနဲ့ပတ်သက်တဲ့လွတ်လပ်တဲ့အသင်းဖွဲ့တွေကကောက်ခံရရှိထားပြီးသားအချက်လက်တွေစီးပွားရေးဆိုင်ရာစစ်တမ်းတွေအပေါ်မှာပေါင်းစပ်ထားတာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်အတွက်အနည်းဆုံးလိုအပ်တဲ့စစ်တမ်း၃ခုကိုအခြေခံယူထားပါတယ်တစ်ခုကတော့ Economic Intelligence Unit နောက်တစ်ခုကတော့ Merchant International Group နဲ့နောက်ဆုံးတစ်ခုဖြစ်တဲ့ World Market Research Center အဲ့ဒီ၃ခုရဲ့စစ်တမ်းတွေကိုအခြေခံယူပေါင်းစပ်ပြီးတော့အခုအစီအစဉ်အတွက်မြန်မာနိုင်ငံနဲ့ပတ်သက်လို့အချက်လက်စုဆောင်းခဲ့တာပါလို့ဖြစ်သွားတာပါTransparency International ဖွဲ့ဟာ1995ခုနှစ်ကလေးကအခုလိုမျိုးအစီအစဉ်တွေကိုနှစ်စဉ်ထုတ်ပြန်ခဲ့တာပါအခုနှစ်အစီအစဉ်ပေါ်ကြည့်ပြီးတော့စီးရင်မွေးတင်မှုတွေနဲ့အချင်းပြက်အခရီးလိုက်စားမှုတွေဟာဆက်ဆက်မှုရှိနေတယ်လို့ဒီဖွဲ့ရဲ့အစီအစဉ်သုံးသပ်ချက်မှာရေးသားဖော်ပြပါရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောအခုလိုစစ်တမ်းရဘာတွေများအကြံပြုကျင်တယ်လဲလို့ကျွန်တော်သူ့ကိုမေးကြည့်ပါတယ
် Well your responsibility lies withthe politicians
လူမျိုးအခရီးလက်စားမှုပြဿနာတွေကိုကိုင်းကျွဲဖြေရှင်းဖို့ရာနိုင်ငံရေးသမားတွေနဲ့အစိုးရတွေမှာတာဝန်ရှိပါတယ်အမျိုးသား institution တွေအုပ်ချုပ်ရေးစနစ်တွေတရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကိုပြန်လည်ပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ်ဒီလိုပြောင်းလဲနိုင်ဖို့အတွက်လည်းအခရီးလက်စားမှုကိုတိုက်ဖြတ်လို့တဲ့လူလူလာလာအမှန်တကယ်စိတ်ဆန္ဒရှိမှုအပေါ်မှာမူတည်တယ်လို့ Transparency International ရဲ့ Asia Pacific Data Director Pascal Sabe က VOE ကိုပြောပြတာပါအရှေ့ပစိဖိတ်ဒေသအတွင်းမှာရှိတဲ့အခရီးလက်စားမှုအစိုးဆုံးဖြစ်ပေါ်နေတဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနိုင်ငံတို့မှာအချင်းပြက်လက်စားမှုတွေကိုတိုက်ဖြတ်နိုင်တဲ့စနစ်တွေထားရှိဖို့စိတ်ဆန္ဒအမှန်တကယ်မရှိတာနောက်ပြီးတော့စင်းရဲသားတွေအတွက်နေထိုင်မှုဘဝတိုးတက်လာအောင်မလုပ်နိုင်တာတွေကြောင့်မလို့အခုလိုမျိုးအခရီးလက်စားမှုတွေလူ့ဖွဲ့စည်းအတွက်မှာအမြင့်တွင်နေရတာလို့အစီအစဉ်မှာရေးသားဖော်ပြခဲ့ပါတယ်။အရှေ့ပစိဖိတ်ဒေသအတွင်းမှာတော့နယူးဇီလန်ကပေးမှတ်ဆင်မှတ်မှာ 9.6 နဲ့ပထမစင်ကာပူနိုင်ငံက 9.4 နဲ့ဒုတိယရှိနေတာမို့လို့အာရှပစိဖိတ်ဒေသအတွင်းအခရီးလက်စားမှုအကင်းရှင်းဆုံးနိုင်ငံမျိုးလို့ပြောရမှာဖြစ်ပါတယ်ကိုကျော်